ရခိုင်ပြည်နယ်မြောက်ဦးမြို့မှာဖြစ်ပွားခဲ့တဲ့အတိအကျုံနဲ့ပတ်သက်ပြီးတော့နောက်ဆက်တွဲနောက်ဆုံးရချင်းတွေကိုရခိုင်ပြည်နယ်အစိုးရအတွေ့အမှုဦးတင်မောင်စီကိုမှတ်တင်ထက်ကဆက်သွယ်မေးမြန်းထားပါရှင်
အဲ့ဒီဟာဟိုရပြည်တော်မှာသူပြောသူပြောသွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကအဒီဥစားဒီခါဆိုလို့ဒီကျွန်တော်တို့နဲ့ဒီဟိုဒီပေါ့ဒီခါကငင်းငယ်ဆောင်းနေတဲ့အချိန်မှာဒီခါပဲလူကခုနကတည်းကဒီလူတို့ကိုခုနကတရားပြန်မပြောင်းနေနောက်ကဒီနိုင်ငံတော်ရဲ့ဟိုပေါ့နော်ဒီပေါ့နိုင်ငံတော်ရေဖြစ်အောင်ခုနကဆိုလို့ဒီပြောဆိုတဲ့စကားလေးတော်တော်ကြီးရှိပါတယ်အများကြီးပြောပါတော့နော်ငင်းငယ်မှုအများကြီးပြောပါတော့အဲ့နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဒါအော်ဒီလိုအရေးကြီးဖို့အတွက်ကျွန်တော်တို့ကအခုဖွင့်ပါလေအခုဖွင့်တော့ဒီစာရေးပြဝေရအောင်နဲ့အဲနောက်တော့ဆရာတရားအေးဝင်ပါခင်ဗျာပေါ့အခုဖွင့်ပါဒါဒီပေါ့ကျတော့ကျွန်တော်တို့ကအခုဖွင့်မှုရှိတော့လည်းပဲကျွန်တော်တို့ကဒီလိုတော့ပို့ဆိုရဖြစ်တဲ့အတွက်အဲလွတ်တော်ရှင်းမနေပြန်ပါကျွန်တော်တို့လွတ်လို့မရပါဘူးဒီအတွက်ကျွန်တော်တို့ကဒီလွတ်တော်ဥဒါကိုလွတ်ဆန်ရှင်ဆန်ရှင်တောင်းရတာပေါ့အဲတောင်းတာပါလေဒီဥစားနောက်သူ့ကိုဖမ်းရတာလည်းမရှိပါဘူးခုနကလိုအခုဖွင့်ထားတယ်လောလောဆယ်မှာတော့မရှိသေးပါဘူ
းဟုတ်ကဲ့အဲ့တော့ကျန်လွတ်တော်ခွင့်ပြုချက်ရပြီလားရှင
်။မရသေးပါဘူး။အဲ့ဒါလည်းမလာသေးပါဘူး
။ဟာဟုတ်ကဲ့ပါ။သူ့ကိုအမှုဖွင့်မယ်ဆိုတော့ဘယ်ပုံမှာနေလဲကျန်တို့ဖွင့်ဖို့ရှိပါသလဲ
။အစ်စမလို့ဆိုတော့လောလောဆယ်တော့ပုံမှာ900လားပေါ့နိုင်ငံတော်ချင်းယူတက်တယ်ပြောရမလား။ဟုတ်ပါတော့ပုံမှာ900လား
။နော်ဒေါက်တာအေးမောင်ဘယ်မှာရှိတယ်ဆိုတာရောကျန်တို့သိထားပါလား
။ဟုတ်ကဲ့ပါ။ကျွန်တော်တို့ဟိုတနေ့ကသူ့ကားကိုစစ်တော့ကနေ driver
ပဲတွေ့ကြရပြီပါကျွန်တော်ကနေ driver ပဲတွေ့ကြရပြီသူ့တော့ပြေပါဦးညရတိတောင်ဟောပြောခဲ့အတွင်းမှာတော့လက်ရှိနိုင်ငံရေးအားနည်းချက်ကိုခွင့်ကောင်းယူပြီးရခိုင်မျိုးသားတွေအနေနဲ့ကိုချုံချာအာဏာပြန်လည်ရယူဖို့တောက်တာအေးမောင်ကတိုက်တွန်းထားတယ်လို့နိုင်ငံတော်တိုင်းမြေကရုံးထုတ်ပြန်ချက်မှာဖော်ပြထားပါတယ်နောက်တစ်ခုလုံးမဲ့မြောက်ဦးဟောပြောခဲ့ကိုအာဏာပိုင်တွေကခွင့်မပြုခဲ့ပေနဲ့အဲ့ဒီကနေမကြည်မနဲ့ဖြစ်ပြီးတော့အထူးရုံးနေဖြစ်လာတာပါဒေါက်တာအေးမောင်ကိုဖမ်းဆီးဖို့တည်သူလူတော်ဥက္ကဋ္ဌထံကနေပြီးတော့ခွင့်ပြုချက်ရထားပြီလို့နိုင်ငံတော်တိုင်းမြေကရုံးညွှန်ကြားရေးမှူးချုပ်ဦးစော်ထေကိုကိုးကားပြီးတော့ဖန်တီးယာတင်းဌာနကအခုပဲရေးသားထားပါတယ်ဒါနဲ့ပတ်သက်လို့မေးမြန်းဖို့နိုင်ငံတော်တိုင်းမြေကရုံးကိုရောပြည်သူလူတော်ရုံးကိုပါ VOA ကဆက်သွယ်လို့မရသေးပါဘူး